တော်ရရှင်တွေမင်္ဂလာပါခင်ဗျာမြန်မာနိုင်ငံနဲ့က RFI တော်ရရှင်တွေပေးပို့လိုက်တဲ့စာနဲ့ရင်ဖွင့်တာတွေတင်ပြရမယ့်အလှည့်ရောက်လာပြန်ပါပြီဒီတစ်ပတ်မှာတော့ချင်းပြည်နယ်ပလဲဝမြို့နယ်ဘက်မှာစံစည်းတွေကြီးနေပြီးဝယ်မရတဲ့အခြေအနေတော်ဖြစ်နေပြီလို့ဒေသခံတယောက်ပြောပြတာကိုအရင်ဆုံးဖွင့်ပြပါရစေ
ဒီပလဲဝမှာတော့ဆံတဲ့3000လောက်ရှိတယ်အဲ့ဘက်ပြန်စုံဖက်မှာဆံဝေးစရာမရှိဘူးမရှိတဲ့ခါကျတော့ဆံတဲ့ပုံ5000လောက်ရှိတာကိုဒီပလဲဝနဲ့အလန်းဝေးတဲ့နေရာဖြစ်တဲ့ခါကျတော့လေနမဆက်တွေရဲ့ချီချင်းနဲ့တောင်းတကုံကြော်ရတဲ့နေရာဖြစ်တော့ဒီနေ့အတွက်ချင်းကတောင်းအာမီရှိုးရမယ့်ချင်းတောင်းအာခောက်ရမယ့်ချင်းချင်းမရဘူးစာဝတ်နေရရန်ခတ်ခေးတဲ့ချင်းတွေမျိုးပေါ့အစိုးရကတိန်ခံကိုတို့နဲ့တိန်လုံးထောက်ပံ့မလို့တော့ပြောတယ်အမီဆက်တဲ့ရွာတွေကလည်းအရင်ကတိုက်ပွဲကြောင့်ဒေါ်မင်းသားကတောင်းအာလှုပ်လို့မရတော့သူတို့တောင်မှခြံတိတ်ကို5000လောက်နဲ့တချို့ကဝေလို့မရဘူးဖြစ်နေ
ရန်ကုန်တိုင်းအင်းစိန်မြို့နယ်မှာအသေးစားငွေစုငွေချေးပုဂ္ဂလိကလုပ်ငန်းတစ်ခုကအလွဲသုံးစားလုပ်နေတဲ့အကြောင်းကိုလည်းအခုလိုကြားလိုက်ရပါတယ်
။အင်းစိန်မြို့နယ်အောင်ဆန်းရာတိကောင်းကြောင်းနံဒူနစ်ကွာတဲ့ဒီပါကိုရှင်ရတာပါပြောက်ကြီးပေါ့နော်အတုံးလုံးတက်တာဆိုတာဖြင့်ငွေချင်းငားတယ်ပေါ့နော်တရားနှစ်ချက်ဖွဲပါဘူး။အဲ့တော့လူရည်ရ6ကျော်မှာပေါ့သူတို့ကရက်ွက်တွေဖြန့်ပြီးတော့ပေးတာဆိုတော့လေငွေချင်းတဲ့အခါမှာကျမတို့နှစ်ပတ်တစ်ခါပြန်တွင်းတယ်။ငွေတွင်းတဲ့အခါမှာနှစ်ပတ်ကို1000စီစုပေးရတယ်သူတဲ့ငွေတွေရတယ်ဒီအတင်းသားတွေထွက်တော့မှပြန်ပေးမယ်ဆိုပြီးတော့သူတို့အစာချုပ်မှလို့ပါတာပေါ့နော်ကျမတို့ပထမတည့်ရက်မှာတသိန်းဝင်တစ်ပတ်တစ်ခါနဲ့ကျမတို့ပြန်တွင်းတယ်6000နဲ့အပြည့်အဲ့လိုကနေကျမတို့တသိန်းကနေတသိန်းခွဲကနေ2သိန်းကနေ2သိန်းခွဲအခု3သိန်းခွဲထုတ်ရမယ့်အချိန်ကြတော့သူတို့ရုံးမှမန်နေဂျာလို့ထွက်ပြေးလို့ဒီငွေတွေပြန်မထုတ်ပေးနိုင်သေးဘူးပေါ့နော်ပြန်မထုတ်ပေးနိုင်သေးလို့ရှိရင်ရပါတယ်မထုတ်တော့ဘူးကျမတို့ရဲ့စုငွေလေးတွေကိုတော့ပြန်ထုတ်ပေးပါဆိုပြီးတော့တောင်းဆိုတာကျမတို့ကအဲ့ဒါကိုသူတို့ကမထုတ်ပေးနိုင်သေးတာအခုကျမတို့ကတို့ကငွေပြန်မချနိုင်တဲ့အခါကျတော့အတင်းရနှုတ်ခတ်တာပေါ့နော်ငွေပြန်မချနိုင်တဲ့အတွဲဒီစုငွေလေးကိုပြန်လိုချင်တာအဲ့ဒါကိုတို့ကကျမတို့2လဆောက်မှာဟို9လပိုင်းကျော်ရင်ပေးပါမယ်လို့9လပိုင်းနဲ့တည်းကချက်ပြောတာပေါ့နော်ဒီ2လအတော်အတွင်းမှာဒီရုံးပြောက်သွားရင်ကျမတို့အနေနဲ့ကဘယ်လိုက်ရှာမှမသိဘူးတို့လည်းကျမတို့ကပေးဆက်ပြီးသွားပြီဆိုတော့ကျမတို့ကရှိတဲ့စုငွေလေးတော့ပြန်ထုတ်ပေးနေရင်လေ
အေယာဝီတိုင်းငပူတော်မြို့နယ်ကမှော်ပြီးရွာမှာပုဂ္ဂလိကလုပ်ငန်းရှင်တွေကပတ်ဝန်းကျင်ကိုမငဲ့ပဲတို့ရဲ့စီးပွားရေးလုပ်နေလို့လဲမြေတွေပျက်စီးနေပြီးအရေးယူမဲ့သူမရှိတဲ့အကြောင်းဒေသခံတယောက်ပြောတာကိုနားဆင်ကြည့်ပါခင်ဗျာ
အေယာဝတီတိုင်းဒီပုတော်အပိုင်မော်ဘီကြီးရလေလုပ်ငန်းရှင်လင်းရရှင်ကကုန်ကံကုန်ကြီးရဲ့လေယာဉ်မျိုးတွေကိုဆက်ကြီးတွေနဲ့လေးလက်မပတ်ကြီးတွေနဲ့ငေါ်ဆဲကောင်းနဲ့တောင်းဝန်ထုတ်ဖြူရကြရည်နဲ့ညော့ကြလာတဲ့စိုက်ဒီပါလေးဆောက်တော့အန်စီလောင်းနဲ့ကြောက်ကိုကြောက်ကုန်မောင်းတင်နေတင်ပြီးတော့နောက်ဆက်ဆိုတာကြောက်ကုန်ကကြလာတဲ့ကြီးတွေဒါကစက်တလုံးနဲ့ထပ်မောင်းထုတ်တော့ကိုင်းနေမှာအကုန်မြုပ်ကုန်လေခုဆိုခုဆိုအစ်က50လောက်ကမြုပ်ပြီဟိုကအလူရတူနေတဲ့ခါတလေညဘက်တောင်မှရှင်းနိုင်ကုန်တာကြီးဒီဆွဲတယ်တောင်ကြီးကုန်တော့တော့ရပြောမှဆိုဒီလူတွေရှာဖွေစားရတဲ့တောင်ကြီးလေးတဲ့အကုန်ပိတ်ကုန်ပြီခုဆိုရေစင်းကြီးရှိတယ်တောအုပ်ရှိတယ်ဗျာမြို့နဲ့အုပ်ချုပ်မှုရှိတယ်ဗျာဒါကြောင့်မသိတာလဲပြီးရောအုပ်ချုပ်မှုကလည်းဒီတတိယကိုမှားချောင်းမှန်ချောင်းကိုမတော်လန်နိုင်ဘူးဆိုတော့ဘယ်လိုလုပ်တရားဥပဒေစိုးမိုးမှုရှိတော့မလဲအ
ဲ့ဒီအရာတွေတိုင်းမှာပဲပန်းတော်တော်မြို့နယ်ထဲမှာခရိုနီတွေရဲ့ငါးမွေးမြူရေးလုပ်ငန်းကြောင့်ဧက3000ကျော်ကစပါးကင်းတွေရေမရနိုင်တဲ့အခက်အခဲဖြစ်နေတယ်ဆိုပြီးလယ်သမားတစ်ယောက်ကအခုလိုပြောပြလာပါတယ်
။ဗတ်တနော်မျိုးနယ်ပိုင်းပေါ်တုံတိကျုံဖက်ဆိုတဲ့အိုင်အင်းအိုင်မအီတွေကိုလုပ်ငန်းရှင်ဦးညံ့လေးကနေပြီးတော့လေပတ်ဖို့3စီးနဲ့နေမနာညမနာသူကဒီငါးမွေးကန့်ပေါင်းအစ်စ်တွေကိုလိုက်လက်တူးပေါ်တာဗတ်တနော်ဒနူးပြူညောင်တုံးသုံးမျိုးနယ်တွင်၆အုပ်စုတွင်ဟာရှိတဲ့လူလူတွေအဓိကမိခိုအားထားနေရတဲ့လူလူစားကွင်းကိုငါးမွေးကန့်လိုက်ပတ်နေရဒီငါးမွေးကန့်ပေါင်းတွေပတ်လိုက်တဲ့အတွက်ကြောင့်လေမီဧကပေါင်း3000ကျော်လောက်ကစပါးတွေအစံအောင်မဲ့ချိန်ပေါ့အခုရေလိုအပ်တဲ့ချိန်ကျတော့ရေကလုံးလောက်မရဘူးဖြစ်နေတယ်စပါးတွေအဲအောင်ရေအတွက်ကိုရေတင်ဖို့ရေအခက်ခဲရှိနေတယ်ကျွန်တော်တို့မြို့နယ်မြေရင်ဥတော်နယ်ကနေပြီးတော့ကျွန်တော်တို့နဲ့လာတွေ့ဆုံတယ်တွေ့ဆုံတော့ကျွန်တော်တို့ကပြောတာပေါ့ဒီ2019မှာငါးမွေးကန့်ပေါင်းတစ်တွေတူးဖို့ဒါကတရားဝင်လားလို့ကျွန်တော်ကမေးလိုက်တယ်ဒါကြတော့သူကအဲတရားဝင်တယ်မဝင်ဆိုတာကွာတဲ့မင်းအဲ2008 2009 Asia Mike ကုမ္ပဏီလာတော့အဲ့ဒီကမင်းပြောရမှာတဲ့နောက်တော့လေအဲ့ဒီ Asia Mike ကုမ္ပဏီကိုမင်းတို့ကတရားပွားဆွဲလိုက်မယ်ဆိုလို့ရှိရင်လေကုမ္ပဏီနောက်ကြောင်မှဘယ်သူရှိမှလဲမင်းစဉ်းစားရတယ်ကျွန်တော်ကလည်းပြောရတယ်ကျွန်တော်တို့လုံးလပိုင်းတော့ဒီ movie ခရရင်ကိုတိုက်ရိုက်တင်ပြတယ်နောက်ပြီးတော့စက်ခွန်ရန်ကြီးကကျွန်တော်တို့တခါတိုင်းရိုက်တာဒီစူရဖွဲ့ကိုထပ်မံပြီးတော့တင်ပြတယ်အခုချိန်ဒီကိုဘာမှဖြည့်ဆည်းဆောင်ရွက်ပေးခြင်းလည်းမရှိဖြစ်နေတယ်ခင်ဗ
ျတန်းစင်သာကြီးတိုင်းတဝယ်မြို့နယ်ကယူရတယ်မှာ WY စိတ်ကြွစေးပြတွေရောင်းဝယ်ဖောက်ကသုံးဆွဲတာကြဲကြဲပြန့်ပြန့်ဖြစ်နေပြီးဖန်းစီထိမ့်သိမ့်တာအားနည်းနေတဲ့အကြောင်းဒေသခံတယောက်ကပြောပြပါတယ
်တဝယ်ပချမ်းမှာတော့ WY ပေါ့ဗျာစိတ်ကြစေရောဖိုင်းအောင်လေးတရားသုံးလို့ပဲဥပဒေအရေးပချမ်းကနေတစ်ဆင့်ပေါ့ဗျာလက်စားကနေပြီးတော့ဝင်လာ နောက်တစ်ခါပိတ်သက်ကလည်းဝင်လာရရှိတယ်။ခုနောက်ထပ်ရေခဲဆိုတဲ့ဈေးတွေပါရောတာရောက်ရှိနေဘူး။ဒီရေခဲကြတော့အကျိုးမလို့ပုံစံမျိုးပါ။ရေခဲတစ်တာထဲမှာစိန်ထားရတယ်။ကပင်းအုပ်စုမိုင်းသွေးတို့ရှော်တော်မော်တို့ကျမ်းပုံတို့ဝင်တော်တို့ဒီဘဲတော်တို့ချစ်ပုတို့ကောင်းတော်တို့ပေါ့ဗျာ။နောက်ဒီဘက်ပေါ်ဆိုင်ရာအုပ်စုမှာဆိုရင်လည်းချောင်းကြီးဝါတို့ကျောက်ပိတ်တို့ကျောက်ကုန်းတို့ကောကနစ်တို့အဲမွေးသေးပါရဲ့နေရာတိုင်းလိုလိုမှာတအားကိုဖြစ်စင်လည်းပဲချမ်းပါလေတအားပဲလဲဒါကိုအမေကရဲတပ်ဖွဲ့ရပါဗျာဖမ်းနိုင်သေးတာရမျိုးပေါ်တော့ပဲရှိတယ်ဒီတော့ပိုင်းညမှာကြတော့မရှိဘူးပြီးတော့ဥတော်ရေးဆိုင်တွေကဒီဘက်မှာစားကတ်ထားတာပေါ့ဒါတွေဒါရင်မရောမပြူအောင်ဆိုပြီးတော့ WY ပေါ့ဗျာစိတ်ကြစီရောက်သုံးတော်လေးဖြစ်နေတယ်ဗျာတရားကိုရောင်းတဲ့လူတွေကိုလည်းစိတ်တိတိရောက်ရောက်ဖမ်းနိုင်သေးတာမရှိဘူးဖြစ်
ပဲခူးတိုင်းညောင်လေးပင်မြို့နာမှာရန်ကုန်မန္တလေးလမ်းဟောင်းပြင်နေတဲ့အလုတ်ကနေဖုံတွေနဲ့လေတုညံ့ညံ့မှုတွေကိုဒေသခံပြည်သူတွေခံနေရတဲ့အကြောင်းကိုလည်းအခုလိုကြားရပါတယ
်။ပြင်ပုံနာကဒုကိကနေညောင်လေးမြို့အဝင်းရွာတက်ထိတ်နာရီကိုရွှေတန်လင်ကုန်မြတ်တို့ကလမ်းဖြတ်မယ်ဆိုပြီးပထမအဆင့်နေနေရှူဒီမက်ကမြေစားရီနဲ့မြေပြေပြီးတော့တိုက်ပြီးတော့ပုံလာတယ်ဗျ။ဒီကန်ချထားပြီးတော့မှရေချမ်းလာလို့ရေလောင်းလာလို့မလုပ်တဲ့ခါကျတော့ရန်ကုန်မန္တလေးလမ်းအောင်ပြည့်တဲ့အနဲ့မိုးလင်းရနေညမိုးချုပ်တဲ့ဒီကိုတနေကုန်တညလုံးကားပြတ်သွားလို့ဆိုတာမရှိဘူးလားကားတွေကဘေးနှကောင်းနင်းလိုက်တာအဲနင်းလိုက်တဲ့ပုံလုံးတွေကအိမ်တွေဒါတဲ့လုံးလိုက်လုံးလိုက်ဝင်ရတယ်တကြီးရွယ်ဦးတွေကလေးသူငယ်တွေရှိတော့ပုံလုံးချောင်းတွေဆိုနှကောင်းတွေပဲတက်ရှိကြတဲ့ဟာတွေပဲဖြစ်ကြတယ်ဘယ်လိုလူကြီးကျမကြီးထိခိုက်နေတဲ့လုပ်ငန်းတွေကိုဆက်ဆံရဆောက်လုပ်ရေးတာဝန်ရှိတဲ့လူတွေကကြီးကြပ်ပြီးတော့ဒါကိုချက်ချက်မမတ်နဲ့စိတ်မက်ပြီးတော့လုတ်ခိုင်းပြင်တယ်လို့ပြောချင်တယ်ဗ
ျဒီတစ်ပတ်သောရရှင်ပေးစာခံတာကိုဒီစာနဲ့ပဲနှုတ်ဆက်ပြရစီအခုလိုသောရရှင်တွေတွေ့ကြုံရတဲ့ကိုပတ်ဝန်းကျင်ကိုလူဖွဲ့စည်းကအခြေအနေတွေစာရေးသားပေးပို့မယ်ဆိုရင် burmese@rfa.org ဆိုတဲ့အီးမေးလ်ကိုပေးပို့ရင်အမြန်ဆုံးရောက်ပါတယ်။သောရရှင်တွေဘေးရန်ကင်းပြီးငြိမ်းချမ်းကြပါစေခင်ဗျာ။